Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ9ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းကီလိုမီတာ24 25 30နဲ့50နဲ့လိုင်းကီလိုမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျမဧသနာကျပါရှင်။အမေရိကန်တောင်ပိုင်းကရီဘီယံပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနိတ်ခါအခုတော့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်ရှိသွားပြီးတော့တနအီကိုမှ80နုန်းနဲ့မက္ကဆီကိုပင်လယ်ကွေ့စီကိုဥတီပြီးရွေ့ရှားလာနေပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီကနေ့ပဲပြောကြားသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာဖောင်ရေး။
ကောင်းပါပြီရှင်တင်းတွေပြီမှာတော့အင်အားဖြင့်ဟာရီကိန်းမုန်တိုင်းနှစ်ခုတန်ကိုဆက်လိုက်ခံလိုက်ရတဲ့အမေရိကန်ပြည်ထောင်စုမှာအလုံနေရာပေါင်း3,000ဆုံးရှုံးခဲ့ရတဲ့အကြောင်းနဲ့အတူနားဆင်ရမှာက
ကျွန်တော်တို့ရခိုင်တိုင်းရင်းသားဒုက္ခတွေတွေကျန်နေနေရာချတဲ့ဆိုတော့သူပဲပြတ်မှာပဲပြောနေတာလက်တွေ့မှာအကောင့်တွေပေါ်တာတခုမှမရှိသေးဘူးခင်ဗျာ
ဘူးတီတောင်မြို့နယ်တွင်ကဒုက္ခသည်ရေဆောင်ရွက်ပေးနေတဲ့ဦးတန်းနိုင်ပြောသွားတာပါဒါအပြင်မြန်မာတခွင်အစည်းအဝေးကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအီးတန်တာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
American တောင်ပိုင်း Caribbean ပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနိတ်ထားအခုခါမှာ Hurricane မုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနအီကိုမိုင်80နှုန်းနဲ့ Mexico ပင်လယ်ကွေ့ကိုဥတီရွေ့ရှားနေတယ်လို့ American မြို့သား Hurricane ဌာနကပြောပါရယ်မုန်တိုင်းဟာဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာနိုင်ပါတယ် American တောင်ပိုင်း Louisiana ပြည်နယ် New Orleans မြို့မှာစနေညကနေပြီးတော့တင်းငရီနေမနေ့အထိညမထွက်ရမယ့်ထုတ်ပြန်ထားတယ်လို့မြို့တော်ဝန် Mitch Landria ကပြောပါရယ်အပူပိုင်းမုန်တိုင်းနိတ်ကမြောက်အမေရိကတိုက်ကတောင်ပိုင်းနိုင်ငံတွေကိုဖျက်ဆီးတိုက်ခိုက်ခဲ့တာမှသူ့ကြောင့်အ ਨੇ ဆုံးလူ20သေဆုံးခဲ့ရပါတယ်။နီကာရာဂွာနိုင်ငံမှာရေလွှမ်းမိုးမှုကြောင့်လူတွေထောင်ထဲချပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ရပြီးတော့လူ71ဦးမကသေဆုံးခဲ့ရတဲ့အပြင်တခြား9ဦးလည်းပျောက်ဆုံးနေတယ်လို့ဒုသမရရိုဇာရီယိုမာရီလိုကပြောပါတယ်။ကိုစတာရီကာနိုင်ငံမှာတော့လူ10ဦးသေဆုံးပြီးတော့အဲ့ဒီထဲမှာကလေး2ဦးပါဝင်တယ်လို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကဆိုပါတယ်။Honduras နိုင်ငံမှာမြေရေရုတ်တရက်တက်လာလို့လူငယ်2ဦးရေနစ်သွားခဲ့တယ်လို့ El Salvador နိုင်ငံမှာလည်းမြေပြိုလို့အမျိုးသား2ဦးသေဆုံးခဲ့ရပါတယ်။ American ပြည်အောင်စုမှာဆိုရင်တော့ Alabama ပြည်နယ် Florida နဲ့ Mississippi ပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့ American ပင်လယ်ကွေ့မြောက်ချမ်းကယ်ရိုဒန်တချို့အပိုင်းတွေမှာဒီ Hurricane မုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ပယ်ထိန်ဒုံးကျည်ပြစ်လွတ်မှုကိုလာမယ့်ရပိုင်းတွဲမှာလှုပ်လာနိုင်ပွဲရှိတယ်လို့အမေရိကန်အစိုးရနဲ့လေလာအကဲခတ်သူတို့ကပြောလိုက်ပါတယ်။လာမယ့်အောက်တိုဘာ9ရက်နေ့ဟာမြောက်ကိုရီးယားက2006ခုနှစ်ကပထမဆုံးကျင်းနျူကလ িয়ার ဆန်ဆန်မှုလုပ်တဲ့17နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်သလိုအောက်တိုဘာ10ရက်နေ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုံသမားပါတီတည်ထောင်ခဲ့တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြောက်ကိုရီးယားအလုံသမားပါတီကို1945ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အောက်တိုဘာ10ရက်နေ့လောက်မှာဒုံးကျည်ဆန်းသပ်ပြစ်လွတ်ဖို့ပြင်ဆင်နေတဲ့အရေးအယံတွေတွေ့ရတယ်လို့လည်းအမေရိကန်တာဝန်ရှိသူတဦးကလည်းပြောပါတယ်။ CIA ဘူထောက်လိုင်းအေဂျင်စီမှအရင်ကလေလာသုံးသပ်သူလည်းဖြစ်တဲ့ဖြစ် Bauer Group Asia အဖွဲ့ကဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဆူမီတယ်ရီကတော့မြောက်ကိုရီးယားဟာဒီလိုအချိန်မျိုးတွေမှာအများအားအချိန်ကြိုက်လုပ်လို့ရှိပြီးတော့ကင်ဂျုံအနေနဲ့လည်းသူကို Rocket Man ဒုံးမြန်လွတ်တဲ့ကောင်လေးလို့ခေါ်တဲ့အတိုင်းလှုပ်သွားလိမ့်မယ်လို့ပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတိတ်မကြခင်အချိန်တွင်တာဝဲပြဒုံးကျည်တစ်စင်းကိုပြစ်လွတ်သွားဖို့ပြင်ဆင်နေတယ်လို့ကြားသိခင်ကမြောက်ကိုရီးယားနိုင်ငံကနေပြန်လာခဲ့တဲ့ရုရှားလွှတ်တော်အမတ်အန်တွန်မိုဇိုရော့ဖ်ကိုကိုးကားပြီးတော့ RIA သတင်းအေဂျင်စီကပြောပါတယ်အဲ့ဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုနောက်ဖက်ခံယူရန်အထိရောက်နိုင်တယ်လို့လည်းယူဆနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကက်ဆီနိုကစားဝိုင်းတွေအများကြီးရှိတဲ့နာမည်ကျော်လာစ်ဗေဂတ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူများကြီးတိတ်ဆုံးအောင်လို့တနက်နေ့ပြစ်ခတ်ခဲ့တဲ့စတီဗင်ဘက်ဒော့ခ်ရဲ့အဲ့လိုတိုက်ခိုက်တာဘာကြောင့်လဲဆိုတဲ့ရည်ရွယ်ချက်ကိုရှာမတွေ့သေးဘူးလို့ Las Vegas ရဲတပ်ဖွဲ့ကပြောပါရယ်။တနက်သမားကမန္တလေးဘေးဟိုတယ်ဘော်ကနေပြီးတော့အရှေ့အကွင်းပြင်မှာကျင်းပနေတဲ့ကျေးလက်ဂီတာလေးဟာပြင်စင်မြင့်ဖြော်ပြပွဲလူအုပ်ထဲကိုဟိုတယ်အပေါ်တဲ့အခန်းတစ်ခုထဲကနေအဆက်မပြတ်ပြစ်ခတ်ခဲ့လို့လူ58ဦးမကတိတ်ဆုံးခဲ့တာပါ။Las Vegas ရဲတပ်ဖွဲ့ကလက်ထောက်ရဲမှူးကြီး Kevin McMahill ကတော့ရဲတပ်ဖွဲ့ဟာတဲလွန်စားတွေကိုဆက်ပြီးချေရကောက်နေတော့မယ်လို့ပြောပါတယ်
။ To date, we have run down well more than 1,000 leads in this investigation. While some of it has helped create a better profile into the madness of this suspect.
အခုထိဆိုရင်ရဲတပ်ဖွဲ့အနေနဲ့တရင်အစာရလို့လိုက်ဆောင်စမ်းမှုပေါင်းတထောင်ကျော်လုပ်ပြီးပါပြီ။အဲကရတဲ့အချက်တချို့ကတော့ဒီလူဘလို့လူမျိုးလဲဆိုတာပိုသိအောင်လို့အထောက်အကူဖြစ်စေပေမဲ့သူ့ဘာကြောင့်ဒီလိုလှုပ်သွားခဲ့လဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူးလို့လက်ထောက်ရဲမှူးကြီးမက်ခ်မဲဟယ်လီပြောသွားတာပါ။မစ္စတာပက်ဒော့ခါလမ်းမအမှတ်68ဘီကကောက်ရိတ်တင်ကီတာပွဲတော်ဆိုတဲ့ဖြော်ပြပွဲကိုမြင်ရတဲ့ဘက်အချမ်းအထက်မြင်အခန်းကိုသူ့အတွက်ပေးဖို့တေချာတောင်းခဲ့တယ်လို့မန္တလေးဘေးဟိုတယ်ဝန်ထမ်းတွေကပြောပါတယ်။သူနေသွားတဲ့ဟိုတယ်ခန်းထဲမှာတနက်23လက်နဲ့တနက်တွေကိုဆက်တနက်လိုမျိုးအဆက်မပြတ်ပြစ်ခတ်လို့ရအောင်ပြုပြင်နိုင်တဲ့ကရိယာဆက်တစ်ခုတွေ့ရှိခဲ့ရပါတယ်။နေဘာနာပြည်နယ်ကသူ့ရဲ့အိမ်မှာတော့နောက်ထပ်တနက်26လက်ကိုတွေ့ရတာပါ။သူ့ရဲ့ချစ်သူမာရီလိုဒန်လီနဲ့အတူနေထိုင်တဲ့ရီနိုမျိုးအိမ်မှာတော့အဲ့မုန်းနဲ့ဆက်ဆက်ပြီးရဲကအလိုရှိနေတဲ့သူရဲ့ Honda Texan ကားကိုကြာတာပြင်းနေကြတွေ့ရှိခဲ့ရပါပြီ။အခုဖြော်ပြပွဲမတိုင်ခင်တပတ်ကပြုတ်လုသွားတဲ့ The Life is Beautiful Alternative Guitar ပွဲတော်ကိုစီးမြင်ရတဲ့အဆောက်အုံမှာလဲ Mr. Paddock ကအခန်းတစ်ခန်းကြိုမှထားခဲ့တယ်လို့အမှုစစ်အဆောင်နောက်တွေကပြောပါရယ်။ဒါပြင်သူက Chicago Hotel တခုမှာ Ogola က Lola Palooza ပွဲတော်ကိုမြင်ရတဲ့အခန်းတွေကိုငှားထားခဲ့ပါသေးတယ်ရှင်။
ညောင်မျိုးကိုကြမ်းဖက်တိုက်ခိုက်ဖို့ဂျန်စီမှုနဲ့တရားစွဲခံထားတဲ့လူသုံးဦးကိုဆွဲချက်တင်လိုက်ပြီဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။ဆိုပါလူသုံးဦးဟာနိုင်ငံသားကလူတွေနဲ့ပေါင်းပြီးတော့ညောင်မျိုးကိုတိုက်ခိုက်ဖို့ဂျန်စီတဲ့နေရာမှာပါဝင်ခဲ့တာဖြစ်ပါတယ်။အသက်16နှစ်အရွယ်ကနေဒါနိုင်ငံသားအဗ်ဒူရာမန်ဘနာဆာဝီအသက်16နှစ်အရွယ်ပါကစ္စတန်နိုင်ငံသားတလာဟာရူးနဲ့အသက်38နှစ်အရွယ်ဖိလစ်ပိုင်နိုင်ငံသားရာဆယ်ဆယ်လစ်တို့ကိုညောင်မျိုးလူစီကားတဲ့နေရာမှာဘုံခွဲတိုက်ခိုက်ပြီးပြစ်ခတ်မှုတွေလုပ်ဖို့ကြံစီမှုနဲ့ဆွဲချက်တင်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုညောင်တောင်ပိုင်းခရိုင်တရားရေးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်။အဲဒီလူ3ယောက်ကို2016ခုနှစ်နွေရာသီမှာတိုက်ခိုက်ဖို့ကြံစီမှုနဲ့ပြည်ရဲ့နဲ့ကတရားစွဲခဲ့တာဖြစ်ပြီးတော့သူတို့၃စလုံးကိုဖမ်းဆီးထားပြီးလည်းဖြစ်ပါတယ်။အယ်ဘနာဆာဝီကတော့သူ့မှာအပြစ်ရှိတယ်လို့ထွက်ဆိုထားပြီးဖြစ်တဲ့အတွက်လာမယ့်ဒီဇင်ဘာလမှာချမှတ်သွားမယ့်အမိန့်ကိုစောင့်ဆိုင်းနေပါတယ်။ဟာရူးနဲ့ဆာလစ်တို့ကိုတော့ပြည်ပနိုင်ငံတွေမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အခုချိန်ထိတော့အမေရိကန်ပြည်ထောင်စုကိုတရားခံလွှဲပြောင်းတာမလုပ်ရသေးဘူးလို့တရားရုံးကပြောပါတယ်။အဲဒီလူ၃ဦးဟာတိုက်ခိုက်မှုတွေလုပ်ဖို့အတွက်အင်တာနက်ကနေဆက်သွယ်ခဲ့ကြတာဖြစ်တယ်လို့လည်းပြောထားပါတယ်ဒီသုံးဦးကဂီတဖျော်ဖြေပွဲတစ်ခုကိုတိုက်ခိုက်ဖို့ကြံစည်နေတာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ဆိုရရဲ့ရှိုးဝတ်ထောက်လန်းတဲ့သူဦးကိုသူတို့ကပြောမိတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်အခုအရင်နောက်ဆုံးဝင်လာတဲ့သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲ့တဘာဝတမိုင်ပြတဲ့အနီးမှာလူတစ်ယောက်ကကားနဲ့ပလက်ဖောင်းလူသွားလမ်းမပေါ်တက်မောင်းပြီးတော့ဝင်တိုက်ခဲ့လို့လမ်းသွားလမ်းလာပြီးတရားရခဲ့ကြပြီးတော့အဲ့ဒီလူကိုတော့ရဲတွေကဖမ်းဆီးလိုက်တယ်လို့သိရပါတယ်ဒီတဘာဝတမိုင်ပြတဲ့နာမှာကားတိုက်ပြီးတော့အဲ့ဒီလူတွေတရားရသွားတာတရားတွေကတော့တေလောက်တဲ့တရားတွေမဟုတ်ဘူးလို့ရဲကပြောပါတယ်ရင်မောင်းကဘယ်လိုရည်ရွယ်ချက်နဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းရဲကဆိုပါတယ်ကားကဟိုဘက်လမ်းအချမ်းကနေဒီဘက်လမ်းအချမ်းကိုဖြတ်ပြီးတော့မောင်းတာဖြစ်ပါတယ်လန်ဒန်မြို့အနောက်ဘက် South Kensington ရဲ့အရမှာဖြစ်ပွားခဲ့တဲ့ဒီကားတိုက်မှုနဲ့ပတ်သက်ပြီးတော့ရဲတွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပါတယ်ဒေတာရင်းသတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခန့်တွေကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်လက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဒီကနေ့စနေနေ့မှာပဲပြောကြားသွားကြောင်း AP သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကိုသူကချီးကျူးသွားပြီးတော့သူတို့ရဲ့အကူအညီနဲ့ကျွန်းတကျွန်းပေါ်မှာယာယီစခန်းတွေစောက်ပေးမယ်အစီအစဉ်ကိုဆက်ပြီးတော့အကောင့်ထဲပို့မယ်လို့မစ္စဟာစီနာကပြောပါတယ်။နေဆက်ဒေတာမှာတင်မာမှုတွေဖြစ်ပွားရတာတွေမြန်မာအစိုးရကိုသူကအပြစ်တင်လိုက်ပြီးတော့ဒီပြိပခတ်ကိုတေချာတတိထားကင်တွေ့ဖို့သူကဘင်္ဂလားလုံခြုံရေးတပ်ဖွဲ့ဝင်တွေကိုညွှန်ကြားထားပါတယ်။သူရဲ့အစိုးရအနေနဲ့ဒုက္ခသည်တွေကိုစားရရိတ်ခါနဲ့နေထိုင်စရာဆက်ပြီးတော့ပံ့ပိုးပေးနေမယ်။လိုအပ်လာရင်တော့သူတို့တနေ့ကိုထမင်းတစ်နက်ပဲစားပြီးတော့ကျန်တာကိုဝေစားသွားမယ်လို့ပြောကြောင်း AP သတင်းမှာဖော်ပြထားတာပါ။ ဩဂုတ်လကုန်ပိုင်းမှာရခိုင်ပြည်နယ်တွင်တကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒီမြန်မာနိုင်ငံသားတွေကတော့ဘင်္ဂါလီလိုရည်ညွှန်းတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်9သိန်းကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မစ္စဟာစီနာကအခုလိုမျိုးဒုက္ခသည်တွေကိုလက်ခံပေးထားတာသူတို့ဒေသကိုပြန်နိုင်တဲ့အခြေအနေရောက်တဲ့အထိယာယီအတွက်ပဲဖြစ်တယ်လို့ဒီကနေ့ပဲထပ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်။
မြန်မာဆိုးရွားနဲ့ဆေးသက်ညီနိုင်မှုတွေလှုပ်ဖို့အတွက်အစဉ်သင့်မယ်လို့ရိုဟင်ဂျာဆွမ်းရောက်သဘုံဖွဲ့ ARSC ကဒီကနေ့စနေနေ့မှာပြောလိုက်ပါတယ်ရိုဟင်ဂျာသဘုံဖွဲ့ကငင်းငယ်ရေးအတွက်မြန်မာဆိုးရွားဘက်ကလှုပ်ဆောင်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းဒါကိုတုံ့ပြန်သွားဖို့အစဉ်သင့်မယ်လို့ပြောပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်တလှကြပြည့်ရစေဘူးလှုပ်ထားတာဟာကုံဆုံးကနေပြီလို့ပြောပါတယ်ဒါပေမဲ့လည်းအဲ့လိုပြစ်အခက်ရစဲတဲ့ကာလကုံဆုံးသွားရင်ဘာဆက်လုပ်မယ်ဆိုတာကိုတော့ပြောဆိုချင်တော့မရှိပါဘူးERS ဖွဲ့ရဲ့ချင်းညာချက်ထဲမှာတော့တစ်ချိန်ချင်းမှာမြန်မာဆိုးရွားအနေနဲ့ငင်းငယ်အတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့လည်းအပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားကြောင်းရိုက်တာသတင်းဌာနကပြောပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာဆိုးရွားပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့မယ်ဆက်သွယ်လို့မရခဲ့ဘူးလို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာဆိုးရွားကတော့ ERS အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆဒမ်ဟူစိန်ရာထူးကနေဖယ်ရှားခံခဲ့ရပြီးတဲ့နောက်နိုင်ငံရဲ့သွေးစည်းမှုရဲ့ပြရုပ်အဖြစ်နဲ့ပထမဦးဆုံးဒီနိုင်ငံကိုသမ္မတအဖြစ်နဲ့အုပ်ချုပ်တက်လာတဲ့ဂျလာတာလာဘာနီရဲ့ဇာပတအခမ်းအနားကိုတော့တောက်ကြနေမှာကျင်းပခဲ့တာမှာအီရတ်အရာရှိကြီးတွေကမ္ဘာနိုင်ငံဆောင်ကအစ်မြင့်အရာရှိတွေနဲ့ကတ်ချ်နယ်ဘွားထောင်တဲ့ချီတက်ရောက်ခဲ့ပါတယ်။အီရတ်နိုင်ငံကတ်ချ်ဒေသကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူလေမာနီယာမြို့မှာသူကိုမြှုပ်နှံခဲ့ပါတယ်။သမ္မတဟောင်းတာလာဘာနီကဂျာမနီနိုင်ငံမှာစေကူတမှုခံယူနေခဲ့တာဖြစ်ပြီးတော့ဒီသတင်းပတ်အစောပိုင်းမှာကွဲလွန်သွားခဲ့လို့ကတ်ချ်အလန်နဲ့ပတ်ထားတဲ့သူ့ရဲ့ခေါင်းတလာကိုလေရင်နဲ့ဒီနိုင်ငံကိုပြန်တည်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်။
2018ကမ္ဘာဖလားခြေစပွဲတွေတောက်ကြနေမှာကစားကြတာမှာစပိန်အသင်းခြေစပွဲအောင်သွားပြီဖြစ်ပါတယ်စပိန်နဲ့အယ်ဘေးနီးယားတို့ကစားကြတာမှာစပိန်က3ဂိုးမရှိနဲ့နိုင်သွားတာပါစပိန်အတွက်ဂိုးတွေကိုတော့ရော်ဒရီဂိုအစ်ကိုနဲ့တီယာဂိုအယ်ကန်တာရာတို့ကသွင်းခဲ့တာပါစပိန်ကဒီပွဲနိုင်လိုက်တဲ့ချိန်မှာအီတလီကတော့မက်ဆီဒိုနီးယားနဲ့အင်္ဂွင်းမှာတကိုးစီတည်ဖြစ်သွားပါတယ်ဒါကြောင့်ကိုးပွဲကစားပြီးချိန်မှာစပိန်က25မှတ်နဲ့အုပ်စုဘိုနဲ့ခြေစပွဲအောင်သွားပြီးတော့အီတလီကတော့အမှတ်20နဲ့ရှုံးထွက်အဆင့်ကစားမှာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. Now, so yeah, the dinner go. My Ethan, I don't know. Go in and I hope you'll be a big Arabashi and good at the same bar. Go zit. I told him, be by me. Booty town and Mount Road did that drink. Muslim J. Yariga, you are that the town, Kunatan Joha. Long Yay, so in the Yabi, saw one in it. Jemma, you can carry she is. So let jump yard in it. Then I get Nezabe go soup yon yashi in a jar. Lumyama, so yeah. The day pian jay comedy rather than topian tabare. J. Yari, Misho Piersi, can I add a dread let the law a chain inma. Nizia, Sazia, Ker Kennet, Long Yay, so in Yare. Yane, cheated Muslim, you are that with Trequa. Doani Jara, Pitello, Muslim, J. Yar, that Ugale, Piovare, D. John Piersongo, Messumunga, Sebi Piovia machine.
ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသနဲ့ဘူဒီတောင်မြို့နယ်တွင်ကမွတ်စလင်ကျေးရွာတွေကရွာသား18000ကျော်ဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုအစုလိုက်အပြုံလိုက်ရောက်ရှိနေကြတယ်လို့အစိုးရကအောက်တိုဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီမွတ်စလင်ကျေးရွာသားတွေဟာသူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲကြောင့်ရောနောက်ကျေးရွာတွေမှာလုံခြုံမှုမရှိတော့ဘူးလို့ယူဆရတဲ့အတွက်ကြောင့်ရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာလာဖို့ဆက်သွယ်ခေါ်ယူမှုတွေကြောင်းဆိုတဲ့အကြောင်းပြချက်တွေနဲ့အိမ်နီးချင်းဘင်္ဂလားဘက်ချမ်းကိုအတုပ်လိုက်ထွက်ခွာနေကြတဲ့အတွက်မောင်တော်အချုပ်ရေးအဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက်ကိုရောက်နေတဲ့တောင်းချီတဲ့မွတ်စလင်ကျေးရွာသားတွေကိုတွားရောက်ကြည့်ရှုခဲ့ကြတယ်လို့အစိုးရကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်အဓိကကတော့စာဝင်နေရေးအခက်ခဲနဲ့သူတို့ရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံလိုက်ရတဲ့အနေအထားကြောင့်အခုလိုမျိုးလုံခြုံစိတ်ချရမယ်လို့ယူဆရတဲ့တပ်ဖက်နိုင်ငံကိုတင်းရှောင်သွားနေကြတာဖြစ်တယ်လို့လည်းကိုလာထွန်းကပြောပါတယ
်ကျွန်တော်တို့မောင်တော်မှာကျတော့ဖျက်ကြောပါတယ်အဲ့အနေအကူဟိုစီရွာလောက်ပဲရှင်နေတယ်တခြားဟာတွေကကွန်လုံးဟိုဘင်္ဂလားဘက်ကိုကူဝပြီအာဒီမာရွာတွေကမိရှို့ပြစ်တယ်သူတို့ရွာတွေမိရှို့ပြစ်တယ်လို့ကျတော့သူတို့ကနေလို့မရတာနေလို့မရတော့သူတို့ထွက်ပြေးကြတာပေါ့ยานี่จีชีราเตมาอกูอ่ะหูเนเน่เป็ดเซ็นเลยมิวบอลอกเป็ดเซ็นเลย
မောင်နှောမျိုးပေါ်မှာတော့မွတ်စလင်တွေဟာလုံခြုံရေးတိတ်မစိုးရင်ရဘူးလို့လေမောင်နှောမျိုးမှာလက်တလောနေထိုင်နေတဲ့မြို့သူကြီးကျေးရွာသားကိုလာထွန်းကဆိုပါတယ
်အခုလုံးနေပါကွန်ဝါပြီဆိုတော့ဒီမှာသူတို့ကလည်းလုံးစရာလည်းမရှိတော့ဘူးလေဆိုလို့ကျွန်တော်မျိုးပေါ်မှာပဲအဲ့လိုနေနေနေနေရှင်နေတာဟိုကျွန်တော်ရခိုင်မျိုးနဲ့ဟိုရောက်ပြီးတော့နေတဲ့ဆိုတော့ဒါပေမဲ့တက်တက်နေတဲ့ကျွန်တော်ရွာတွေကတော့ဟိုမရှိတဲ့လောက်ပြီးသွားပြီမောင်တော်မှာ
အဲ့တော့အဲ့ဒီမှာကိုလာထွန်းတို့ချို့ဒီကြံခဲ့တဲ့ခုနဆယ်ရွာလောက်ကြံခဲ့တယ်ဆိုတော့အဲ့ဒီဆယ်ရွာလောက်ကြံခဲ့တဲ့ထဲတည်းအားဒီလူနည်းစုတွေကရောသူတို့ကဘာကြောင့်ဒီနယ်မြေကနေပြီးတော့မထွက်ကြတာလဲဒါမှမဟုတ်လို့ရှိရင်သူတို့ကရောဘာဖြစ်လို့ဒီမှာဆက်နေတာလဲဟိုဘက်ကိုသွားဖို့ပေါ့နော်ဘလို့အနေထားရှိလို့ပါလဲရှင
်ဘလို့ပြောဟိုဘက်သွားရင်လည်းတော်တော်ဒုက္ခရောက်နေလို့အဲ့လိုကြားလဲကြားလဲမိလေးမိနေရတယ်ဒါမဲ့ဒီဖက်မှာဟိုပူတီတော်ကလူတွေနေ့တိုင်းအဲ့လိုကုလာတာရှိတယ်တောင်းတွေပါတွေလျှော်ပြီးတော့လေကုလာတာရှိတယ်အကူကနေစေးပိတ်ထားတာလဲ3ရက်လောက်ရှိပြီနေစေးပိတ်ထားတာပြီးတော့လူတွေကဒီမှာကိုဖက်လည်းမသွားနိုင်ဘူးဒီဖက်လည်းမသွားနိုင်ဘူးဖြစ်နေတယ်အဲ့လိုလူတွေလည်းအများကြီးရှိတယ်ဒီမှာပူတီတော်ကလူတွေ
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်နှံဒေသတွေမှာလူတိုင်းဘေးကင်းလုံခြုံစွာစိတ်ချလက်ချနေထိုင်နိုင်ရေးကနယ်မြေတွင်းတရားဥပဒေစိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီကဥတည်ငွေကပြောပါတယ
်။ကျွန်တော်မြင်တာကတော့လေအတိအကျတရားဥပဒေစိုးမိုးမှုရှိဖို့လိုတယ်ပေါ့ဗျာ။ဒါရီရှိလို့ဆိုရင်ပြဿနာလည်းပြီးသွားမှုမရှိနိုင်ပါဘူး။
ဘူးဒီတော်မျိုးနယ်တွင်ကဒုက္ခသည်တွေရဲ့အရေးဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားဥတန်းနိုင်ကတော့ဒေသခံရခိုင်တိုင်းရင်းသားတွေအပါအဝင်တခြားတိုင်းရင်းသားတွေမှလည်းလုံခြုံရေးအခက်အခဲနဲ့စားနပ်ရိက္ခာနေရအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောပါတယ
်ကျွန်တော်တို့ဘူးဒီတော်မုံတော်ဟာလာစစ်တွေကျွန်တော်တို့မင်းပြပုံမကျွန်းဟာလာကြောက်တော်မြောက်ဦးပါဟာလာကျွန်တော်တို့ရခိုင်တိုင်းရင်းသားဒုက္ခသည်တွေပြန်လေနေရချတဲ့ဆိုတော့သူပဇက်ပြန်မှာပဲပြောနေတာလက်တွေ့မှာအကောင့်တွေပေါ်တာတခုမှမရှိသေးဘူးခင်ဗျအ
ိန်းကြီးဘင်္ဂလားဒေ့ရှ်ဘက်ကိုခံမှန်းကြီးအ ਨੇ စုံလူဦးရေ9သိန်းကျော်လောက်ထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာခဲ့တာပါဒါအပြင်အစ်စ်ရောက်လာတဲ့ဒုက္ခသည်ဦးရေတန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့ကူညီထောက်ပံ့ဖို့လိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲဝမ်ယောဂါကာကွယ်ရေးတောက်ဆေ9သိန်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအတွက်ဒီစနေနေ့မှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားပါတယ်ရခိုင်ပြည်နယ်ကနေအဲ့ဒီကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်ကာကွယ်ရေးအလုံးရင်းထောက်ပံ့ရေးအစီအစဉ်ကိုအောက်တိုဘာလ10ရက်နေ့မှာစတင်ဖို့စီစဉ်ထားပါတယ်လီဇာ slime ပေးပို့တဲ့တဲ့တင်ကိုမအီတန်စင်ပြောပြပေးပါမယ်ရှင
်ဟာဗီနဲ့အာမာဟာရီကိန်းမုန်တိုင်းတွေရောက်အမေရိကန်မှာအလုံးနေရာတသန်းခွဲလောက်ဆုံးရှုံးခဲ့ရပြီးစက်တင်ဘာလထဲမှာလဲ2010ပြည်နှစ်ကစလို့ပထမဆုံးအကြိမ်ဖြစ်အလောက်ကန်ခွင်လန်းတွေတိုးမလာပဲဆုံးရှုံးမှုတွေကြုံခဲ့ရတာပါဒါပေမဲ့လဲတနင်္ဂနွေလုံးတိုင်းတာနဲ့ကြည့်မယ်ဆိုရင်တော့အခြေအနေကောင်းနေတယ်လို့စီးပွားရေးကဲ့ပြတ်ဆန်းစစ်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Macroeconomic Advisors ကဘန်ဟာဇန်ကပြောပါတယ
် This was actually a pretty good report if you take out the effects of the hurricanes
တကယ်တော့ hurricane ဒဏ်ခံရတဲ့အခြေအနေကိုဘေးဘက်ကြည့်ရင်အတော်လေးကောင်းတဲ့အခြေအနေပါမုန်တိုင်းဒဏ်ကိုအထက်မတွက်ရင်အလောက်ကန်ပေါင်း2သိန်းကျော်တိုးခဲ့တာပါ
မုန်တိုင်းနဲ့စက်တက်ခံရပြီမလဲမြင်းမြဆဆန်းလလန်ထူနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းခန့်မှန်းနေကြတာပါ
Actually by next month we're going to see a huge boost to payroll gains as people return to work
ဆေးလာတဲ့မှာဆိုရင်လည်းလူတွေအလုပ်တွေပြန်လုပ်ကြမှာဖြစ်တဲ့အတွက်အလုပ်ကိုင်းတွေအကြီးကျယ်တိုးလာအောင်ပါပါအောက်တိုဘာတည်း4သိန်းလောက်အထိဖြစ်လာရင်လည်းကျွန်တော်ကတော့မအံ့ဩပါဘူ
းအမေရိကန်မှာဒီနှစ်ထဲအလုပ်ကိုင်းတွေလစဉ်တိုးလာနေတယ်လို့ထူးခြားမှုအနေနဲ့ပြန်ပြတနားရီလောက်ကလစာဩဂုတ်လတဲ့3,200ခန်းတိုးခဲ့ရတာကစက်တင်ဘာလထဲမှာတော့3,500ခန်းတို့အထိတိုးလာခဲ့ပါတယ်။ online ကနေအလောက်ကန်ရှာဖွေဝင်ဆောင်မှုဖိနေတဲ့ indeed.com ကစီးပွားဆိုင်ရာအရာရှိချုပ် jet ကိုကတော့မုန်တိုင်းတွေရဲ့ခရီးကြောင်းလို့ဆိုပါတယ်
။ That's because the hurricane reduced employment in some lower wage sectors in leisure and hospitality and if there are fewer people working in lower wage sectors
ဟာကိမုန်တိုင်းတွေကြောင့်အပန်းဖြေလုပ်ငန်းတွေနဲ့အက်ခံကျူဆွေးလုပ်ငန်းတွေကဝင်ငွေနှိမ့်တဲ့အလောက်ကန်တွေရောကျသွားတယ်လို့ဝင်ငွေနှိမ့်တဲ့လုပ်ငန်းတွေမှာအလုပ်လုပ်တဲ့သူနေပါလာတာနဲ့အမျှကျန်စီဝိုင်းတစ်ခုလုံးကဝင်ငွေပမာဏမြင့်တက်လာတဲ့အကြောင်းပြောဆိုခဲ့တာပါစီဝိုင်းဆက်စစ်လေးလာမှုလုပ်ငန်းတစ်ခုဖြစ်တဲ့ Moody's ကတော့ American စီဝိုင်းတတိယဘဏ္ဍာရေး3လပတ်မှာ GDP ရဲ့တတိယကဏ္ဍနီးပါးလောက်ထိရော့ချနိုင်ကြောင်းခန့်မှန်းထားပေမဲ့ PNC Financial Services ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းက Gas Voucher တို့လိုစီဝိုင်းပညာရှင်တွေကတော့ဒါယာယီတာဖြစ်မယ်လို့ယူဆထားကြပါတယ
် People are coming back to work already the October job numbers will be solid and then we'll see some benefits from federal aid from insurance payments that will help support rebuilding
လူတွေအလုပ်ပြန်လုပ်နေကြပါပြီအော်တိုဘာလာတဲ့အလုပ်ကိုင်းတွေအားကောင်းလာမှာဖြစ်သလိုအစိုးရရဲ့အထောက်ပံ့တွေအာမခံကုမ္ပဏီကရော်ကြီးတွေကရလာမဲ့အကျိုးမြတ်တွေကပြန်လည်ထူထောင်ရေးမှာအထောက်အကူဖြစ်လာမှာပါဒါကြောင့်လည်းရှိလာမဲ့ဗန္ဓာရေး3လပတ်တွေမှာဆုံးရှုံးသမျှပြန်ကာမိမှာပ
ါပြန်လည်ဥမော်လာတဲ့အမေရိကန်ကားလုပ်ငန်းတွေကလည်းစက်တင်ဘာလာတဲ့တသန်းခွဲကျော်အထိရောင်းချခဲ့ရတာပါ
I think the consumers are in good shape. They are going out and buying cars and light trucks, and that's good news for US manufacturing.
ဝယ်ယူသုံးစွမ်းမှုတွေမှာလည်းအခြေအနေကောင်းမယ်လို့ထင်ပါတယ်။ကားတွေ truck ကားငယ်စားတွေဝယ်ကြချမ်းကြတာဟာ American ကုန်ထုတ်လုပ်ငန်းအတွက်တော့သတင်းကောင်းပါ
။ ပြီးခဲ့တဲ့လတဲ့အလောက်ကနေဆုံးရှုံးခဲ့ရင်လည်းမနစ်တုံးကအလောက်ရှာနေကြတဲ့အမေရိကန်နိုင်ငံသားတွေက3သိန်းလောက်ရော့ချသွားတဲ့အကြောင်းလဲအလုံသမားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ခုနနားဆင်ရတဲ့အကြောင်းကတော့ဒီအင်အားပြင်းဟာရီကိန်းမုန်တိုင်းနှစ်ခုတန်ကိုဇက်လိုက်ဆိုလိုခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာမျောလင့်ထားတာထက်အလုတ်ကင်တွေလက်လွတ်ဆုံးရှုံးခဲ့ရပြီးတော့စက်တင်ဘာလထဲအလုတ်နေရာပေါင်း 3,300 ဆုံးရှုံးခဲ့ရတဲ့အကြောင်းဖြစ်ပါတယ်။ Mail Asika ရဲ့ဆောင်းပါးကိုကိုအောင်လုံးတင်ပြပေးခဲ့တာပါ။အခုတော့ဒီဝမ်ယောဂကာကွယ်ရေးတောက်ဆေးကိုသိန်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားဒေသအတွက်ဒီစနေမှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားတဲ့ဆောင်းပါးတရင်ပြေပို့ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ရေတွက်ဟာဩဂတ်လ25ရက်နေ့စီးရင်အရာဆိုရင်တတ်တဝက်ကျော်ရှိနေပြီဖြစ်ပြီးတော့ဝမ်ယောဂါဖြစ်နိုင်တဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ Causes ဘဇားမှာအခြေချပုံပေးထားတဲ့နေရာတွေမှာလူနေထူထပ်ပြီးတော့ဒေစီလောက်တဲ့ယောဂါတွေဖြစ်နိုင်မဲ့အခြေအနေတွေကိုဖန်တီးထားသလိုဖြစ်နေပါတယ်။မတန်ရှင်းတဲ့တောက်ရည်မလက်တဲ့အစားအစာနဲ့မိန်လာစနစ်တွေမတန်ရှင်းတာကြောင့်ဝမ်ယောဂါပြန့်နှံ့နိုင်ပါတယ်။ဝမ်ယောဂအစိုးရဆုံးအခြေအနေတွေမပြန့်ပွားအောင်တောက်ဆေးတွေဖြန့်ပြူးပေးမဲ့အစီအစဉ်နဲ့ကာကွယ်နိုင်တယ်လို့ WHO အဖွဲ့ပြောခွင့်ရ Derek Jasarevic ကပြောပါတယ
်။ Target population is 650,000 people every individual above age of 1.
လူရေ6သိန်းခွဲအတွက်ရည်ရွယ်ပါတယ်။တစ်နှစ်ကျော်အရွယ်ရှိသူတိုင်းအတွက်ပါ။ကာကွယ်ဆေးထိုးပေးမဲ့သူတွေနဲ့စေနာဝန်ထမ်းတွေပါဝင်တဲ့အဖွဲ့900ကျော်ကဆောင်ရွက်မှာပါ။ပထမတတုပ်အပီနှစ်ပတ်အကြာမှာနောက်တတုပ်ဆက်လက်ဆောင်ရွက်ဖို့စီစဉ်ထားပါတယ်။
အသက်တနှစ်ကနေ၅နှစ်အရွယ်ကလေး2သိန်းခွဲအတွက်ကာကွယ်ဆေးကိုဒုတိယအတုံးမှာဆောင်ရွက်ပေးမှာဖြစ်တယ်လို့ Jasarevic ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh အတိုင်းဝိုင်းကိုလည်းဝမ်ယောဂါကာကွယ်ဆေးပေးသွားမယ်လို့သူကပြောပါတယ်။ဒုက္ခသည်တွေအဆင်ပြေစေဖို့မြေဧကတထောင်ကို Bangladesh အစိုးရကအထက်ချပေးထားတယ်လို့နိုင်ငံတကာရွှေ့ပြောင်းချေချသူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရ Joel Millman ကပြောပါတယ်။စက်တင်ဘာလလယ်တုန်းကဧက2000ပေးခဲ့ပြီးတော့အခုနောက်ထပ်ထပ်ပေးတာလည်းဖြစ်တဲ့အကြောင်း Millman ကပြောပါတယ
် Officials plan to use the vast site to accommodate all the Rohingya refugees in Cox's Bazar both new and old arrivals in one settlement
နောက်နေပြီးသား Rohingya ဒုက္ခသည်တွေအသေးရောက်လာတဲ့သူတွေပါ Cox's Bazar ကနေရာတစ်ခုထဲမှာပဲတပေါင်းတစ်စီးတဲ့အခြေချနေထိုင်မှုတရားဝင်စီစဉ်နေပါတယ်ဒုက္ခသည်ပေါင်း9သိန်းနေထိုင်တဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာပါလိမ့်မယ်
ဒုက္ခသည်တွေအတွက်ပိုကောင်းတဲ့အိမ်ယာတွေလိုအပ်တယ်လို့အထောက်ပံ့ပေးရေးတာဝန်ရှိသူတွေကပြောဆိုနေပြီးတော့ဒုက္ခသည်စခန်းကြီးတိဆောက်တာဟာရိုဟင်ဂျာပြဿနာအတွက်အပြည့်မဟုတ်ဘူးလို့လည်းပြောပါရယ်ပြဿနာရဲ့ဆင်းပြစ်ကိုဖြေရှင်းရမယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေဘေးကင်းလုံခြုံစွာကုသမောနဲ့ကိုပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးရမှာလည်းဖြစ်ပါရယ်ရှင
်မအီသန်စင်တင်ပြပေးခဲ့တာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့နိုင်ငံရေးငြိမ်းချမ်းရေးကိစ္စရတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်အောင်အရေးအချင်းရှိတဲ့မျိုးဆက်သစ်လူငယ်အမျိုးသမီးမွေးထုတ်ပေးဖို့လိုအပ်တယ်လို့လက်ရှိဦးဆောင်အခမ်းကဏ္ဍမှာရှိနေတဲ့အမျိုးသမီးတွေအနေနဲ့လည်းဆုံးဖြတ်ချက်ချလုပ်ကိုင်နိုင်တဲ့နေရာရရှိဖို့လိုအပ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်။အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်။
ဆိုရတဲ့လက်ထံမှာတော့21ရာစုပင်လုံးငိမ့်ချင်းညီလာခံအစည်းအဝေးကိုနှစ်ကြိမ်ကျင်းပခဲ့ပြီးပြည်အောင်စုသဘောတူစာချုပ်အစိတ်ပိုင်း1အဖြစ်ကန္နာချင်း5ခုကသဘောတူညီချက်38ချက်ကိုလက်မှတ်ရေးထိုးမှုတွေလှုပ်ဆောင်ခဲ့ပါတယ်။အစိုးရဌာနအနေနဲ့21ပင်လုံးအစည်းအဝေးရသဘောတူညီချက်တွေကို2019ခုနှစ်မေလ29ရက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအခုချိန်မှာလေးလကြာမြင့်နေတဲ့ဒီအကောင့်ထဲဖော်မှုတွေလှုပ်ဆောင်တာမရှိသေးသလိုအမျိုးသမီးတွေငိမ့်ချင်းဖြစ်စဉ်မှာပါဝင်မှုအခွင့်အရေးတွေကတော့လိုအပ်ချက်တွေခွဲခြားဆက်ဆံခံရမှုတွေရှိနေစေလို့အမျိုးသမီးအခွင့်အရေးလှုပ်ဆောင်သူတွေကပြောဆိုနေကြပါတယ်။ KIU မှာအမျိုးသမီးခေါင်းဆောင်တယောက်အဖြစ်ပါဝင်နေတဲ့ဘိုးအလုပ်မှုဆောင်ကော်မတီဝင်နော်ဒါဒါကတော့အမျိုးသမီးတွေငြိမ်းချမ်းဖြစ်စင်မှာပါဝင်ဖို့အတွက်ဘာတွေအခက်အခဲဖြစ်နေတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ
်။အမျိုးသမီးတွေဘွဲ့အတွေ့အကြုံအခက်အခဲအများကြီးရှိတယ်။အခုဆိုလို့ရှိရင်ပထမဦးဆုံးနံပါတ်1အနေနဲ့ကျွန်မတို့တိုင်းရင်းသူအမျိုးသမီးအနေနဲ့ညီမစကားကျွမ်းကျင်ချင်းမပြောနိုင်ဘူး။နောက်နံပါတ်2အချက်ကကျွန်မတို့ကဒီအမှပညာရေးအားနည်းတယ်အဲ့ဒါကိုပြန်ပြောရမယ်ဆိုအရှိရွယ်ကျမတို့ရဲ့ဖိနစ်ခံခဲ့ရတယ်ကြောင်းမနေခဲ့ရဘူးဒါအခက်ခဲတဲ့အများကြီးရှိတယ်လူမသိသူမသိကြောက်ကြောက်ဥညာသမားကိုပြေးပြီးပြေးနေကြီးပြင်းလာပြီးတော့ကျမတို့ကအဆောက်အအုံတော့အဲ့လိုဖြစ်တဲ့ခါကျတော့အမျိုးသမီးနဲ့ပေါဝင်နိုင်နိုင်ဖို့ကအခုကျမတို့စူးစမ်းနေတယ်ကျမတို့ခေါင်းဆောင်တွေလည်းအခုသိလာပြီအမျိုးသမီးတွေကလည်းပေါဝင်ရအောင်ဆိုတာသိလာပြီသူတို့ချက်လက်စူးစမ်းနေတယ်တခုပြောချင်တာရှေ့ဆက်ပြီးတော့အမျိုးသမီးနဲ့အများကြီးပေါဝင်တော့ကျမတို့လောက်ရမယ်ကျမတို့ကိုယ်တိုင်ကက ဒီလက်နက်ကန်အဖွဲ့အစည်းမှာဆိုလို့ရှိရင်ကျမတို့လက်နက်ကန်အဖွဲ့လက်နက်ကန်ရင်မတက်ခဲ့မယ်လို့အားလုံးအစစအရာကျမတို့ပါဝင်ခဲ့တယ်။ဒါကြောင့်မို့အမျိုးသမီးတွေပါဝင်လာနိုင်ဖို့လို့ကျမတို့ဆွမ်းဆောင်ရမယ်။တကယ်တမ်းအရေးရှင်ရှိတဲ့အမျိုးသမီးအများကြီးရှိပါတယ်။အဲ့ဒီအရေးရှင်ရှိတဲ့အမျိုးသမီးတွေကသူတို့ကိုသူတို့ယုံကြည်ချက်သိမ့်မကြသေးဘူး။ဘာဖြစ်လို့ဆိုလို့ရှိရင်ခုနပြောသလိုမြန်မာစကားကြောင်းချင်းမပြောနိုင်ဘူး။ဖြင်းဖြင်းမြတ်ကြောင်းမနေခဲ့ရဘူး။အဲ့ဒီဒါကြောင့်မို့ကျမတို့ကအခုကဟိုအမျိုးသမီးရဲ့ capacity ပေါ့နော်ကျမတို့မြင့်တင်တယ်စင်တန်းတွေပေးတယ်နောက်ဥခင်းညီကလည်းသူတို့ဆက်လုပ်ကြမယ်လူငယ်တွေသူတွေပါဝင်ဖို့အမျိုးသမီးပါဝင်ဖို့နိုင်ငံရေးမှာထိထိုင်ဝင်ဝင်လှုပ်ရှားဖို့အခုခင်းညီကလည်းကြိုးစားနေပါတယ်လို့
လက်ရှိဆိုရလက်ထက်မှာတော့ငြိမ်းချမ်းရေးပစ်စင်မှာအမျိုးသမီးပါဝင်ခွင့်ရခိုင်တော့မြင့်တက်လာပြီမဲ့လေကိုယ်တိုင်ဆုံးဖြတ်ခွင့်ဆွေးနွေးခွင့်အမှန်တကယ်ပါဝင်ခွင့်ရရှိမဲ့အခွင့်အရေးတွေကတော့နည်းပါးနေတော့မှာဒါကြောင့်အမျိုးသမီးတွေအခွင့်အရေးအတွက်အမျိုးသမီးအဖွဲ့တွေစုပေါင်းပြီးစစ်စစ်လုံးလုံးနဲ့လှုပ်ဆောင်တင်နေလို့လဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဘိုးကော်မတီဝင်မိစုပွင့်ကခုလိုပြောပါတယ်
။အရေးအကြီးဆုံးကတော့ဒီအမျိုးသမီးတွေအနေနဲ့ညီညီညွတ်ညွတ်နဲ့ခုအချင်းချင်းဒီအမျိုးသမီးအဖွဲ့အစည်းတွေပေါ့နော်အမျိုးသမီးရေးဦးနဲ့ပေါင်းများစွာလှုပ်လာတဲ့အချိန်မှာဘာတွေလိုလဲဆိုတာတို့မြင်လာသိတယ်။ဒါမဲ့အမျိုးသမီးအဖွဲ့အစည်းတွေအချင်းချင်းပို့ပြီးတော့နှိစက်ဖို့ပို့ပြီးပွင့်ပွင့်လင်းလင်းနဲ့ရင်းရင်းနှီးနှီးရုံရုံချီချီနဲ့အဲတိတ်တိတ်ချာချာမာပြူဟာနှီးပြူဟာပြင်ဆင်ပြီးတော့မှဒီ process တွေမှာပါလာအောင်ဘလို့ခေါင်းဆောင်တွေပါနေပြီဆိုရင်ဘလို့ support လုပ်မလဲသူတို့တွေဘလို့ဝန်းရမလဲအင်းနဲ့အားနဲ့ပေါ့နော်နောက်ထပ်ဘလို့ထပ်ဆွဲခေါ်ဖို့အတွက်ဘလို့လူတွေကိုထပ်ပြင်ဆင်ထားမလဲဆိုတော့ဒီလိုအပိုင်းတွေကိုစနစ်တကျနဲ့မဟာဗျူဟာကြကြတိစာပြင်ဆင်ထားဖို့တွေလိုတယ်လို့ထင်တယ်ဥပမာဒီ NCA အခြေခံတဲ့ငញ្ញရေးဆွေးနွေးပွဲမှာအခုမူပေါင်ပေါ့နော်နိုင်ငံရေးဆွေးနွေးမှုမူပေါင်ကိုအတိမပြုသေးဘူးဒါမဲ့မကြခင်အတိပြုနိုင်ဖို့စူးစမ်းနေကြတယ်ဒါကတော့ UPDJC ပြည်ထောင်စုငញ្ញရေးဆွေးနွေးမှုပူးတွဲကော်မတီထဲမှာစူးစမ်းနေတာဒါမဲ့အဲ့ထက်မှာကျမတို့ကအမျိုးသမီးတွေနဲ့ပတ်သက်တဲ့အချက်လက်တွေထည့်ကျင်တာတွေပြင်ကျင်တာတွေအများကြီးရှိတယ်ဆိုရင်UPDJC ရဲ့ပြင်ပ NCA ပြင်ပမှာရှိတဲ့အမျိုးသမီးလှုပ်ရှားသူတွေစီကိုအချိန်မီသတင်းတွေပေးပို့ပြီးတော့အမျိုးသမီးတွေအနေနဲ့မူပေါင်းမှာဗာထည့်ဖို့လိုလဲဆိုတဲ့ဟာကိုအများဆုံးပြင်ဆင်နိုင်တဲ့အခင်းကျင်းပြီးရင်ဘလို့အထဲကိုရောက်အောင်နီလန်းပေါင်းစုံနဲ့နိုင်ငံရေးပါတီဘက်လန်းအစိုးရဘက်လန်းစစ်တပ်ဘက်လန်း EAO ဘက်လန်းဒီလိုလမ်းကြောင်းပေါင်းစုံကနေဝင်နိုင်အောင်ကြိုးစားနိုင်တဲ့ဟိုပြင်းပြင်းထန်ထန်အလုပ်လုပ်ရမယ့်အချိန်တွေပေါ့နော်ညီညွတ်ညွတ်စုစည်းစည်းနဲ့ပြင်းပြင်းထန်ထန်လုပ်လုပ်ရမယ့်အချိန်တွေတည်းအလိုနေတယ်လို့ကျွန်မမြင
်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုတင်းကတော့နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်အောင်ရည်ရှိလုပ်ကိုင်နိုင်မဲ့အခြေချင်းရှိတဲ့မျိုးဆက်တဲ့လူငယ်အမျိုးသမီးတွေမွေးထုတ်ပေးဖို့လိုအပ်ပြီးအခုချိန်မှာပါဝင်ခွင့်ရတဲ့အမျိုးသမီးတွေကဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရှိနေဖို့လိုအပ်တယ်လို့အခုလိုပြောပါတယ်
။အမျိုးသမီးတွေက well informed ဖြစ်ရမယ်။ well informed ဖြစ်ရမယ်ဆိုတော့တရင်အချက်လက်ကျွယ်ဝရမယ်။အမျိုးသားတွေနဲ့ဒန်းတူအရာရာသိနေအောင်သူတို့ကိုသူတို့အများကြီးပြောထောင်ရမယ်နော်။လုပ်ရမယ်။ပါဝင်ခွင့်ရနေတဲ့အမျိုးသမီးတွေမှာလည်းအများကြီးအားနည်းချက်တွေတွေ့ရတာလည်းရှိပါတယ်။ဒါဘာကြောင့်လဲဆိုတော့အန်တီတို့နိုင်ငံရဲ့အတိတ်မှာဖျက်ဆီးခဲ့တဲ့ပညာရေးစနစ်ကြောင့်ပဲ။အဲ့ဒီပညာရေးစနစ်ကြီးကလည်းပြည်ပင်ပြောင်းလဲဖို့လိုတယ်ပေါ့နော်အဲ့ဒီပညာရေးစနစ်ကြီးကမညီမျှမှုတွေကိုအများကြီးဖြစ်ထွန်းစေတယ်ဒါကြောင့်မလို့ပြည်နယ်နဲ့ဒီပြည်မခြားပေါ့နော်သွေးကွဲမှုတွေကိုဖြစ်စေတယ်ပေါ့နော်ခုနလို capacity ဘိုင်းမှာရေချင်းဘိုင်းမှာကွာဟမှုတွေအများကြီးဖြစ်စေတယ်ပေါ့နော်ဒါကြောင့်မလို့ပြီးခဲ့တဲ့တိုင်းပြည်မှာကျင့်သုံးလာခဲ့တဲ့ပညာရေးစနစ်ကြောင့်အမျိုးသမီးတွေက decision makers ပေါ့နော်နေရာကိုမရောက်နိုင်သေးဘူးဖြစ်နေတယ်ပေါ့နော်ဆုံးဖြတ်ချက်ချမှတ်နိုင်သူတွေအနေနဲ့ပါဝင်ခွင့်ရမှသာလျှင်သူတို့ရဲ့ပါဝင်မှုတွေကအထိပ္ပယ်ပြည့်ဝတဲ့ပါဝင်မှုလို့အတူတူပြောနိုင်မှာဖြစ်တယ်ပေါ့
2010နောက်ပိုင်းကစပြီးနိုင်ငံရေးလှည့်တော်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပါဝင်ခွင့်အမြင့်တက်လာတဲ့အနေအထားရှိနေပေမဲ့အရက်ဖက်အဖွဲ့အစည်းတွေတောင်းဆိုထားတဲ့30ရာခိုင်နှုန်းအထိတော့ပါဝင်ခွင့်မရရှိသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးတုန်းကတော့အစိုးရတက်မတော့နိုင်ငံရေးပါတီတော်တော်တိုင်းနာလက်နက်ကန်အဖွဲ့အစည်းနဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေစုစုပေါင်းအယောက်910မှာအမျိုးသမီးဥယျာ154ဦးအထိပါဝင်ခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ပြောပါမြမကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါ။အခုမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချင်ပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဓာတ်ရိုက်အဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီသောဒရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်စီစဉ်တင်ဆက်သူကိုအောင်လွင့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့ဒီရခိုင်ပြည်နယ်အရေးယောင်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနေတဲ့အလားအလာတွေကိုဆွေးနွေးရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အကြက်တဲရောင်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးမှာပုံမနီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေရောဘာတွေကျွမ်းဝနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စကြပါတယ်အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာအခြေဆိုင်နေထိုင်တဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပြီးဒီမိုကရေစီထွန်းတိဆနိုင်ငံတနေနိုင်ငံဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေဟိုပြောင်းတော့မယ့်အလားအလာရှိနေတာဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်တရင်နေအဖြစ်အပျက်တွေကြည့်လို့ရှင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်ဟိုအထင်ရှားဆုံးခေါင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့နာမည်ပါကြည့်ကြည့်စီတဲ့ပြပြစီတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စီတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာရောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျာအတမဆုံးခေါင်းစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးတင်းဆိုကျေးဇူးပါနောက်သူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာပဲခက်တရောက်ရှိနေတဲ့မန္တလေးမြို့ကရှင်းနေဦးသိန်းသန်းဦးဖြစ်ပါတယ်ဆိုတော့ဆရာဦးဟိုဦးသိန်းသန်းဦးရေပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေကဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါတွေကမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာရလို့ဆိုနိုင်လားဆရာ
ဆိုနိုင်ပါတယ်ဗျအခုကျွန်တော်ကြက်ရောက်နေတဲ့ဆန်ပိုစီယမ်မှာတော့ရွေးတဲ့စိတ်တပတ်နဲ့တွေ့ဆုံတဲ့အခါမှာဟိုဒီကျွန်တော်တို့နိုင်ငံပေါ်သူတစ်ပြင်းတော်အောင်ဆန်းစုကြည်ပေါ်မှာကျောင်းပြန်အကျိုးသက်ရောက်မှုကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်ကိုယ်ဘာတမကတော်တော်ပြင်းထန်တဲ့သဘောထားရှိအောင်ကျွန်တော်တွေ့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်တူကတော့ဒီဟိုမြန်မာနိုင်ငံကိုစည်ရီသူပါ။ကိုစည်ရီသူရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ။အခုမျိုးနိုင်ငံတကာမြန်မာနိုင်ငံအပေါ်မှာဘယ်လောက်တောင်အမြင်တွေပြောင်းနေပြီလို့ယူဆလဲ
။အခုကတော့တော်တော်ပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျတော့အပြင်းသွားရင်တောင်မှဒီကိစ္စပဲဆိုတော့တန်းမေးတယ်။တန်းမေးရင်လည်းသူကဟိုမြန်မာတွေကဟိုပြောရရင်တော့အစိုးဘက်ကတခါလေတတ်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းမြင်ခံရတာမျိုးရှိခဲ့တယ်ဗောနော်အရင်တက်မလို့အစိုးရလက်ထက်ကအခုကျတော့အစိုးရတယ်မကဘဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့မြင်လာတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဟိုဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်ပဲမြန်မာဟိုရခိုင်ပြည်နယ်အရေးကဟို88တဲတောင်မှပို့ပြီးတော့အခြေအနေကစိုးနေရလို့တကယ်ပဲဟိုဟိုအဲ့လိုသုံးတမ်းမဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေပေါ်ပြမှုတွေကြောင့်ဖြစ်နေရတာလားဟိုဘလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဒီလောက်တောင်ဟိုအဖြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့အာကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ရှင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကဟိုနိုင်ငံတကာကဒီအရေးကိစ္စမှာဟိုကျောင်းကျောင်းစီရမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတဲ့အခြေအနေတရတာဖြစ်တယ်1988တုန်းကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဖက်နဲ့လူမျိုးစုလေးတစ်ခုတနည်းအားဖြင့်ဖြစ်ပျက်တစ်ခုတနည်းအားဖြင့်အဲ့ဒီအဖြစ်ပျက်ကိုတော့မှသုံးနှုန်းနဲ့ဆိုဟောဟာရာစကလုံးတဏ္ဍမန်ကြီးကဟောဟာရာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟာနေတော့အဲ့တော့တနည်းအားဖြင့်ပြောရင်တော့အခုကိစ္စဟာဖုတ်ပူမိတဲ့အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုပ်နေကြတဲ့သဘောသာဖြစ်ပြီးတော့1988ရဲ့အချိန်နဲ့ဟိုပဏာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုဂုံတည်ရင်းတော်တော်ကိုကြွားတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့ဒီလိုဖြစ်နေတာတွေကလည်း ဟိုနိုင်ငံတော်ရဲ့ပြည်ကြီးကျွန်တော်တို့နိုင်ငံရဲ့အမျိုးသားချုပ်စည်းပွားနဲ့ကြည့်လို့ရှိရင်တော့တခါလေပိဆက်ဆရာရှိရင်ပိဆက်ရတော့ဟိုတန်ကောင်းတန်တယ်လို့တော့ကျွန်တော်ပြောချင်တယ်သို့တော်လည်းပဲဟိုဒါဟာကြီးမားတဲ့အပြောင်းလဲကြီးအဆိုးအဝါကြီးတစ်ခုဖြစ်ပါတယ်ခင်ဗျ
okay ဆရာဦးသင်းသန်းဦးသဘောတော်ဟောခင်ဗျာအခုကျွန်တော်တို့ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာလည်းအခုဒီအမေရိကန်ပြည်သူ့မှာရောက်နေတော့ဟိုတချို့တွေးဟိုတွေးခဲ့ဆောင်ခဲ့တွေးကြုံနေလဲရှိနေတယ်ဆိုတော့သူတို့အမြင်တွေကဘာကြောင့်ဒီလိုပြောင်းသွားတာလဲဆရာ
အခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပါတော့နော်အခုသူလက်ရှိတွေ့နေတာကသူတို့ကဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့နော်ဒုက္ခတွေဥည်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းတားရနောက်ဆွဆွဲချက်တွေပေါ့နော်ဆိုကြတဲ့အလွန်ပြင်းထန်ပြီးတော့တာမန်လူတွေဘလို့မှလက်သက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်။အဲ့ဒီဟာတွေကနောက်ကျွန်တော်တို့ဘက်ကခြုံရင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂက fact finding mission လာမယ်ဆိုတဲ့အချက်ရယ်။တန်တမာနေနဲ့နိုင်ငံသားကဒီတွင်ကမီဒီယာတွေဝင်ခွင့်မပေးခဲ့တဲ့အတွက်အဲ့ဒါလို့ဝင်ခွင့်မပေးတာဟာခုလိုဆွဆွဲနေတဲ့ဆွဆွဲချက်တွေဆွဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆကြဖြစ်လာစေတယ်။နောက်တစ်ချက်ကဒီကိစ္စမှာဒီဒီရိုဟင်ဂျာနဲ့ပတ်သက်ပြီးတော့လော်ဘီလုပ်နေတဲ့အဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့တော့အတိုင်းဝိုင်းကြီးကြီးနဲ့အင်းနဲ့အားနဲ့လုံဆောင်နိုင်တာတွေ့ရတယ်အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေထားဖြစ်လာတာ
ပါ Okay ကိုစီသူသဘောထားရောခင်ဗျာအခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံလုံဘာတွေရှိရလို့ယူဆလဲ
ဟိုကြောရင်တော့ဟိုဒီကိစ္စကတော့2016ဟိုပထမဆုံးအချိန်တိုက်ခိုက်တော့ပါလေဆိုအဲ့ဒီကလေးကကျွန်တော်တို့စလာတာပေါ့စလာကလေးကအဲ့မှာဒေါန်ဆန်းစုကြည်ကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်ဆိုမြင့်လာတော့ငကောတော့မြန်မာပြည်ကဒီဒေါန်ဆန်းစုကြည်အာဏာမရခင်ပေါ့နော်ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းနေပြောနေကြတာများတယ်ဘာလို့လဲဆိုတော့သတင်းသဘောအရပြောရင်တော့ဟိုအစိုးရသတင်းအမဟိုသတင်းဖြစ်အားနေပြီးတော့မှမြန်မာပြည်ပြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကကျွင်းလာတယ်ဘုလုံးကျွင်းရင်းတဲ့ကကြတော့ဒီအာနာလည်းရလာတဲ့ချိန်ကြတော့သူတဖြည်းဖြည်းနဲ့အဲ့ဒါကိုညှိငွေလာဟန်တူရညှိငွေလာဟန်တူတဲ့ခါကြတော့သူကစိုးရဟာလေးတွေသူကကျွင်းလာတာတွေ့ရတယ်အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအရှိန်တက်လာတယ်အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့ချိန်မှာကြတော့အဲ့ဒီကောင်တော်လေးစိုးသွားတယ်ဘုလုံးစိုးသွားပြီးတော့သူထရေညီလာခံနဲ့လည်းတိုက်ဆိုင်နေတဲ့ခါကြတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေအကျိုးစီးပွားအများကြီးမရှိဘူးအများကြီးမရှိတဲ့ချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်သူကမြန်မာကိုပဲကျွန်တော်တို့ကပြောကြမှာပဲမြန်မာဘက်မှာလည်းသူတို့ကတကယ်တမ်းတော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့အခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နည်းသွားပြီးတော့ခုနောက်ဆုံးတော့ဟိုနိုင်ငံလဲဆွဲချခံရတာပေါ့နော်သူကတော့ဒီတာမန်တိုင်းလူပြည်သားတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးအဆင့်တီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လုံခဲ့တဲ့နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့ဒီပဲအဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီအခု August 25နောက်ပိုင်းမှာအမြင့်ဆုံးကိုတက်သွားတာပေါ့နော်အခုကတော့တဖြည်းဖြည်းတော့ပြန်တော့ကြစားပြူနေပါပြီဟု
တ်ကဲ့ Okay အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံစံတွေကိုလည်းကျွန်တော်အလှည့်ပေးခြင်းပါတယ်ဟိုတဦးကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ကြောက်လေရနေအနောက်အစီအစဉ်အများကြီးဆက်ရဆူရောဖြစ်ကြတယ်အဲ့ဒါဒီကတော့တရုတ်နိုင်ငံရဲ့အားအုပ်စုတွေပြည်ပြီးကြတယ်လို့ပါတယ်အဲဒီကိစ္စကတော့ရှိရတဲ့လူမျိုးတွေနိုင်ငံသားဆက်ဆံရေးတွေတရားမျိုးစုံတွေဒီကဘယ်ကနေဖြစ်ပြီးတော့လို့ပြောချင်တာအလိုရှိနေရတယ်အဲ့တော့နိုင်ငံသားတရုတ်ကမရှိတော့ကြောင့်အဲ့ဒါတွေလည်းကြောင့်လည်း
မနက်ကအချိန်မပြည့်သေးဘူးလို့ပြောတာပါခင်ဗျာ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်နောက်တစ်ဦးလေးရှိနေပါတယ်၄လိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်နိုင်ငံနေတဲ့လက်ရှိနိုင်ငံကတော့လည်းမျက်နှာစာမှာဖြစ်နေတာတော့ဟိုစီးရဲမမမကြလို့ဟိုမြင်နေရဆန်ဆိုင်တဲ့သဘောမျိုးသိရမှမထင်တဲ့တခြားနိုင်ငံမှာလည်းဒီလိုမျိုးကျွန်းလွန်တာရှိပါတယ်။ဥပမာဟိုရှင်ကျန်းမြေသားမထောင်2013ကဖြစ်ခဲ့တဲ့တရုတ်ပြည်မျိုးစုသူတို့အပြတ်နိုင်နေတာပဲဒီကြီးကမစနေဘူးဘာမှရပနိုင်ငံကြီးတွေကပြန်တော့တောက်ပြန်ခြေပလာမရှိဘူးကိုယ်နိုင်ငံကြမှာတကယ်လည်းဟိုရခိုင်တိုင်းပါလေပါဝင်မြင်တဲ့တိုင်းမှာဟိုအများကြီးခံရရတဲ့ဟိန္ဒူတွေရောပါလေရောဟိုကျန်းပန်းဆက်ဆက်တာခံရရတက်ပြတာခံရအဲ့တော့ဟာကမ္ဘာရဲ့နိုင်ငံကြီးတွေရဲ့မျက်နှာစာနိုင်ငံမျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောအားကြီးဝင်ရောက်ဆက်သက်တယ်လို့ပဲကျွန်တော်လည်းလို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါတလဲစားရဲလဲပြေးကြမှာလေဟိုမြန်မာနိုင်ငံပါပဲယဟန်တော်တပါပါအရှင်ကုသလဖြစ်ပါတယ်အရှင်ကုသလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကဟိုမြန်မာနိုင်ငံမှာဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာဖီးယားကအင်မတန်မှအများကြီးပြီးထားတဲ့သဘောရှိတယ်အဲ့ဒါပြည်ထောင်စုလည်းနိုင်ငံရေးပြောက်ကွက်ကလေးရလာတဲ့သဘောသူတို့တွေ့ရှိတဲ့အတွက်ကဘာကအဲ့လိုပေါ့ပေးတယ်ပေါ့ပြည်အရပို့ပြီးတော့ပေးတယ်ပေါ့ဆေးဆိုးရထက်ပို့ပြီးတော့ပေးတယ်ပေးလာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆိုးရအနေနဲ့လည်းပဲအချက်တည်းပို့ပြီးတော့ပြည်သူဆိုးရ international စံနှုန်းနဲ့တွားမယ်ဆိုဒီမိုကရေစီစံနှုန်းနဲ့တွားမယ်ဆိုရည်ရွယ်ချက်မူဝါဒနဲ့ရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရောက်တာပေါ့ရောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ကိုရင်ကဟိုတခါတယောက်ပြောရတယ်ဟိုတကယ်တမ်းမြန်မာရဲ့ဒီမိုကရေစီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေပြီးတော့ဘယ်လိုကုန်လဲရုပ်စာတကယ်တမ်းအားပေးအားမြောင်းနဲ့ချိမြောက်ခြင်းနဲ့ဆိုလို့ရှိရင်ပြည်အားပေးတဲ့ဆိုတာထက်နိုင်ငံတစ်ခုကနေပြီးတော့လို့ပေါ့အားပေးချိမြောက်တဲ့ပို့ပြီးပို့ပြီးတော့ကောင်းမယ်ပြန်ပါ
ပြန်ပါပြန်
ဒီတိုင်းဆိုလို့ရှိလို့ဒီမြန်မာအနေနဲ့ပို့ပြီးတော့ချက်တဲ့ရောက်တာပေါ့နော်
ဒီမှာဖျာကျေးဇူးပါဖျာအတပြည့်တော်တို့ဟိုဟိုအခုလိုပါဝင်ဆွေးနွေးပြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါ်ရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်တာပေါ့နော်မိတို့တိုင်းပြည်ကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စ်များဖြစ်ပြီးတော့အခက်အခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုအချိန်မှစရွေ့နောက်နာကအထီးအလွန်သတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထပ်ဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆွေးနွေးစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်ထောင်စုဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတံပိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလုပ်တော့တာပါပဲတဲ့အိန်းကြီးချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လဲရုရှားတရုတ်နဲ့ပဲနှိကသွားမှာပါပဲဆိုပြီးရေးထားပါတယ်နောက်သောရရှင်တယောက်ကတော့မင်းထိုက်အောင်ဖြစ်ပါတယ်ဒီအရေးကတဲ့ကုပြည်တွင်ရေးမှုနိုင်ငံတကာရဲ့ဖိအားကိုဂယူဆိုင်နေစရာမလိုအပ်ပါဘူးတရုတ်ရုရှားအိန္ဒိယဂျပန်တို့ရှိနေတာပဲဆိုပြီးတော့အေးစေးပါပဲလို့ရည်သားထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေကြတဲ့အထက်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခိုက်ပွဲမှာရှိနေတဲ့တုန်းကအားပေးထောက်ခံခဲ့ကြတဲ့နိုင်ငံတွေလည်းပါနေပါတယ်။ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
။ကျွန်တော်တော့အဲ့လိုဒီတော့မမြင်ပါဘူး။ဟိုအမေရိကန်ပြည်ထောင်စုပါဝင်ကရော့သမကအဲဟိုဥရောပသမကအပါဝင်ပေါ့နော်နိုင်ငံတွေကပြင်းပြင်းထန်ထန်ဟိုထင်တာတဲ့မျှော်လင့်တာတဲ့အဆများစွာသူတို့ပြစ်တင်နေပြီမလို့ဒါဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ဖြစ်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်အဲ့တော့ဒီမူနာတစ်ခုနဲ့အဲတန်တမာရေးရာနိုင်ငံကဆက်ဆံရေးရာတွေကဟိုထိခိုက်တယ်ဆိုတာကတော့ဟိုမဖြစ်ဘူးပါဘူးဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ပဲဖြစ်ဖြစ် EU နဲ့ပဲဖြစ်ဖြစ်တခြားသောနိုင်ငံတွေနဲ့ပဲဖြစ်ဖြစ်အဲကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြားမှာတော့မဟုတ်ဘူးသို့တော့အထက်အငော့တစုံတရာကတော့တိတ်ကြပေါက်ရှိသွားတယ်တနည်းဖြင့်ဟိုဖြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ဟိုပြောရမှာပေါ့နော်။ဟောသို့တော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တာမရှိဘူးကိုကျွန်တော်မြင်ပါတယ်ခင်ဗျ။
Okay ဆရာဦးသိန်းတန်းဦးသဘောထားပါခင်ဗျ။ကျွန်တော်တို့ဒီတချင်ရဒီအခုစောစောတော်တာရှင်တချို့လည်းထောက်ပြသွားတယ်။ဒီတချင်ရဒီမိုကရေစီကိုအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေနဲ့ကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လိုအရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနီးစပ်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေတောင်မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်လားဆရာ။
ကျွန်တော်ထင်နေရဟိုတစ်ဖက်ကလည်းဟိုနီးစပ်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တတော်ကြားနာွယ်ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံသားဥက္ကဋ္ဌဌာနရဲ့ရည်ရည်ချက်ကပျော်ပြောင်းနေပျော်ပြောင်းနေဒီပြည်ဒီဖြတ်တော်ကတော့တော်တော်ပြင်းပြင်းထန်ထန်အဲတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်အတချို့အမေရိကန်နိုင်ငံသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အခက်အခဲကိုသူတို့တကယ်ဟိုဂွင်မဲလို့ယူဆနေတယ်ရှိတယ်ဟိုပြောင်းပြောတာတွေရှိတယ်ဗျာသူတို့အမေရိကန်ပြည်တော်စုကိုအဲ့ဒါအစ္စလမ်ကဘာကနေပြီးတော့ထင်လွဲနေတာလည်းရှိတယ်အဲ့ဒါတွေပြီးအောင်ဒီကိစ္စမှာသူတို့ဘယ်လိုရပ်ပြလိုက်မယ်ဆိုတော့သဘောမျိုးစပြောတာမျိုးတွေရှိတော့ နိုင်ငံရေးသမားတွေเนี่ยဒီ night war เนี่ยဒီကြံเนี่ยဒုတစ်ခုလုံးရဲ့ယက်တိချက်တော့မတူဘူးလို့ထင်တယ်အဲ့တော့ရေးပုံရအဖြစ်တော့ခုနဆရာဦးတင်စေပြောသလိုပဲကျွန်တော်တို့ထိခိုက်တယ်ဗျထိခိုက်တာတော့အမှန်ပဲတော့ထိခိုက်တယ်ခုဒီမှာကျွန်တော်တို့တာမန်လူကိုကျွန်တော်တို့ထိခိုက်တယ်တာမန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မာလို့ကျွန်တော်စုနေပွဲတွေမှာပမာလို့တိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ညင်ဆိုင်ရပါတယ်ခါခါတီးတီးဆက်ဆံတာလေးကျွန်တော်တွေ့တယ်အဲ့တော့တို့ရတဲ့အဲ့လိုအစိဟိုပေါ်ပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်နဲ့ရုရှားကတော့ရေပုံကအားဖြင့်ဒီပေါ်မှာတို့လည်းတို့ပြဿနာရှိတာဝီကားတို့ခြေချင်းတို့ရှိတဲ့ပေါ်မှာကျွန်တော်တို့ဘက်ကရက်လိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီရသူရဲ့သဘောထားခင်ဗျာခုတချို့ကခံမှန်းနေတယ်လို့ပြောလေဒီအနောက်အင်အားစုတွေနဲ့ဒီရခိုင်ရေးကြောင့်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုတစ်ချိန်တော့ဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာတွေလည်းရှိနေတယ်ကိုစီရသူအမြင်ရောဘယ်လိုရှိလဲ
အဲခုကတော့နှစ်ချမ်းလောက်ဖြစ်နေတာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီအဲတရုတ်တို့ပြီးတဲ့အခါကျတော့ဒီဘက်အာဆီယံနိုင်ငံတွေပေါ့လေစင်ကာပူတို့ပါပဲအဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကြော်ပြောင်းနေပေါ့တစ်ဖက်ကတော့နောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်တို့ဗြိတိန်ကအဲ့ပြင်သစ်ကတော့တော်တော်လေးပြင်းနေပေါ့အမေရိကန်ကတော့သူကနည်းနည်းထိန်းသိမ်းကြောစရာရှိတာပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့သဘောတော့ရှိနေတယ်ရှိနေတဲ့အခါကျတော့ကျွန်တော်တို့တော့နိုင်ငံငယ်ဖြစ်တယ်နိုင်ငံပြပြီးတော့ခုမှရုံးထားဖို့ဟာဖြစ်တဲ့အခါကျတော့ဘသူထဲမှာတော့ကျွန်တော်တို့ရန်သူမဖြစ်သင့်ဘူးပေါ့နော်ရန်သူဖြစ်သင့်ဘူးဆိုတဲ့အခါကျတော့ဒီပြဿနာကိုကျွန်တော်တို့ထိန်းတာရှင်အဲကိုဘကလည်းကိုအဖြေနဲ့ကိုပေါ့နော်ရှင်ရှင်းနဲ့တစ်ဖက်မှာကြတော့လေဒီမိတ်ဆွေနိုင်ငံတွေပေါ့နော်အခုဒါကူကိုဝေဖန်နေလေဆိုပေမဲ့သူတို့ကိုလည်းဒါနားလည်အောင်ရှင်းပြရမယ်နောက်တစ်ခုကကြတော့ဘာဖြစ်တယ်နိုင်လဲဆိုတော့သူတို့မှလည်းကိုကဘယ်လောက်ရှင်းပြရရှင်းပြသူတို့မှလည်းနိုင်ငံရေးအပေးအယူတွေကျွန်တော်တို့ရှိနေမယ်ပေါ့နော်ကိုကိုဖိအားပေးခြင်းနဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာဘာပြောအကျိုးစီးပွားတွေရှိရောအပေးအယူကျွန်တော်တို့ရှိနေမယ်ရှိတဲ့အခါကျတော့ကိုဘကစိတ်မပြတ်ပဲနဲ့ဟိုတုံးနေတာတုံးရပါပေါ့နော်တစ်ဖက်ကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ထောက်ခံတဲ့ဟာရှိရဆိုရင်အတားလည်းကောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့လူလည်းလူသေးတယ်လေဆိုတော့ရန်သူမထားပြန်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေဟိုတခုမေးချင်တာဆိုတော့ဒီပေါ်လေးကိုဆက်ဆံရေးကဟိုဖြစ်ရင်တော့ဖုတ်ထစ်ဖြစ်ရင်တော့ရေလိုဆိုတဲ့သဘောမျိုးဆရာပြောတာပါပဲဒါပေမဲ့ဒီလိုရေလိုကာလမှာ ਉਹ ပဲအခုတချို့ကဒီလိုပေါ့လေဟိုတန်ခတ်ရေးယူလာလို့ဘာလို့လှုပ်တင်နေဆိုပြီးတော့တွန်းနေရတယ်ရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံတွေဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ခတ်မှုတွေလှုပ်လာတာမျိုးအကူအညီထောက်ပံ့တွေဖျက်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေရှိနိုင်မှာဆရာ
အတိုင်းတာတစုံတရာဒီဖြစ်လာနိုင်တယ်ခင်ဗျအခုအရေးကင်းကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့ရကျွန်တော်အသုံးသက်ချက်ကိုတင်ပြခဲ့တယ်။အဲ့ဒီတစ်ဖက်အဖွဲ့အစည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်။အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ချုပ်တင်ခံမှန်းခဲ့တယ်။မကြသေးခင်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်။သို့တော့အခုပြန်ပြီးသုံးသပ်ရင်နေမည်ဆင့်ဆိုတာမဖြစ်နိုင်တော့သူကတန်တမန်ရေးရနေပယ်စစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနကဆရာဦးသိန်းတောင်းဦးတို့ကိုယ်စရာတို့ပြောသလိုအန်တာမတ်ဒုတိယကြီးမားတဲ့အတွက်ကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရစရာအကြောင်းရှိတယ်ဒါကိုအခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံတရာအရေးယူပြခြင်းနဲ့အဲသူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းအတာတစ်ခုတည်းအဲတန်ခါရေးမှုဖြစ်စေတစုံတရာတော့ဟိုခံရစရာအကြောင်းရှိတယ်လို့ထင်တယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းဦးကသဘောထားရောခင်ဗျအခုဟိုအနည်းဆုံးရေလိုကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဟိုပိတ်ဆို့တန်ခါအရေးယူတာမျိုးအကူအညီထောက်ပံ့နေဖြတ်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ့်အလားအလာတွေဟိုမြင်မိလား
ကျွန်တော်တော့မြင်နေဗျကျွန်တော်ဆိုးလဲဆိုးရင်လေဆိုးလဲဆိုးရင်လေဖြစ်တဲ့အနေအထားတွေကသူတို့ကကျွန်တော်ဒီတန်တမာနယ်ပယ်နဲ့ဒီအတိုင်းဝန်းကတုံးတက်တဲ့အတုံးတွေကကျွန်တော်တရားဝင်တုံးနေတာပေါ့နော်ဒါ genocide လို့ဒါလူမျိုးတုံးတတ်ချက်မှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံဥရေရဒါတွေကတော်တော်တုံနှုတ်ချောက်ရှားစရာကောင်းတဲ့စိုးစိုးချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းပဲဒီဟာကိုကာကွယ်မဲ့ဗီဒီယိုတုံးမဲ့ကိုယ်ပိတ်ဆိုနိုင်ငံတွေရှိရတော့မှန်တယ်တို့ရအတွင်းသူကအစိတ်အပိုင်းနဲ့အရေးယူလာမှုတွေရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအဖြစ်ကျွန်တော်တို့မနီကဆွေးနွေးပွဲမှာကို EU ကတန်တီတာပါလီမန်အဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟိုသူတို့ကလည်းသတင်းချက်လက်တွေရတယ်ရှူရကုံဖျားပေါ်မှာဒီငုံဥလာရောက်နေဆိုတဲ့ဒီနိုင်ငံဘာသာကြားအဖိုးကြီးကိုဟိုပါရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ရတော့အဲ့ဒီလူအနိုင်ကျင့်နေတဲ့တိုင်းပြည်မှာပေါ့နော်တရားဥပဒေမစိုးမိုးတဲ့တိုင်းပြည်ငါတို့ကဘယ်လိုလုပ်ပြီးလာ
တော့ဂျင်းနီနှုတ်နာမလဲဆိုပဲကြက်တနာရှိတယ်ဗျာအဲ့တော့အနည်းဆုံးအစဉ်ကတော့ဂျင်းနီနှုတ်နာမှာတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုးစည်းရသူသဘောထားရောခင်ဗျာအခုကျွန်တော်တို့ရေရိုးကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံအပေါ်တန်ခတ်တာပိတ်ဆို့တာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
ဟုတ်တယ်သူကအစိတ်ပိုင်းလိုက်တော့ကျွန်တော်တို့ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုတင်နန်းသားတွေကိုသူချက်ချင်းပေါ့နော်တင်နန်းတက်နေတော့ညီသူကရပ်လိုက်တော့ဒေါ်လာ3သိန်းပေါ့ပေါင်3သိန်းကျော်ဘူးလောက်နှစ်ကျင်လောက်တဲ့ဟာအဲ့ကောင်ရပ်လိုက်တယ်ပြီးတော့ EU ပါလီမန်ကလည်းအဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုန်သွယ်ရေးနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကရပ်လိုက်တယ်ဟောပေါ့နော်ရှေ့ဆိုင်လိုက်တယ်ဆိုရဲခါကျတော့ဒါရီကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တွန်းတဲ့အဖွဲ့တွေကလည်းတော်တော်လေးကူကလူနာတတ်မှုရရတဲ့ခါကျတော့ဒါလေးရကိုဖြစ်ရင်လည်းဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တော့မှဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးအတန်တွေထွက်နေတယ်ဆိုရင်ဟိုလာမဲ့လူဂျင်းနီးညှို့နှံမဲ့လူလို့ပေါ့နော်ဆိုတော့အဲ့နိုင်ငံတွေကတော့သောက်ကြည့်မှာပေါ့နော် political risk ပေါ့ဒီနိုင်ငံရေးဒီခုနအန်ဒီရေတို့ဘာလို့မှသူတို့ဒီဒီပကုမ္ပဏီဝင်တဲ့ဟာမှာတော့သူကျွန်တော်တို့ ranking ကတော်လေးကျသွားတာပေါ့နော်ကျသွားတဲ့ခါကျတော့အဲ့ဒါတွေလည်းထိနိုင်တယ်နောက်ပြီးတော့အကူအညီပေါ့အကူအညီကတော့ဟိုကမ္ဘာ့ဘဏ်တို့ဘာလို့လဲကျွန်တော်တို့ရှိနေတယ်နောက်ပြီးတော့ UN ပေါ့နော်အဲ့တော့အကူအညီလျှော့တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကဝေတုံးလာတာမျိုးပေါ့ဆိုတော့ကိုကတာဒီဒါဒုက္ခတဲ့စကန်တို့ဘာလို့ဒေါ်လာ5000လောက်ပေးခြင်းမြန်မာပြည်ပေးမဲ့ထဲကပဲသူကပြန်ပြီးချက်လိုက်မှာပဲလေသူတို့ကဟိုသူတို့ကတိုးတုံးမှုတော့မရှိဘူးဆိုတော့အမေရိကန်တို့ကတော့ကြောက်တော့လဲဆိုတော့ဒီ Trump တက်လာပြီးနောက်ပိုင်းအကူအညီတွေဘာတွေလဲဒါတခြားနိုင်ငံတွေကတော့အကုန်လုံးဒါလျှော့ဖို့ဘာညာ USA တို့ဘာလို့ပြန်စီစစ်မဲ့ဘာညာအတန်းငွေရက်ထွက်နေတော့ဆိုတော့အဲ့လိုမျိုးကစီစစ်ရင်မြန်မာပြည်ကတော့လိုလျောက်ဒီရင်းထဲမှာပါသွားနိုင်နေရှိနေတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမျိုးတော့မြင်ရတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ Facebook ပေါ်ကနေမှတ်ချက်ပေးထားတာတချို့ကြံနေပါသေးတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဥပဒေရာဆိုတဲ့သူကတော့ဒီဆက်ဆံရေးကောင်းဖို့မကောင်းဖို့ထက်တစ်ဖက်နိုင်ငံနဲ့ဆက်ဆံရေးရရင်အကျိုးအမြတ်ဘလောက်ရနိုင်မလဲရေရှည်ဘလို့ဆက်ဆံယူရမလဲဆွေးနွေးကြရအောင်ပါဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီလောက်ဝါဖြစ်ပါတယ်အနောက်နိုင်ငံတွေကတစ်ဖက်သက်ပြုတ်လို့တလို့ခင်စားရတယ်တဲ့ပြည်တွင်းစည်းလုံးညီညွတ်မှုအားကောင်းလာတယ်အနောက်မုန်တီးရေးများလာကြတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီအောင်မိုးဆိုသူပါအမှန်တရားနဲ့ချက်ချင်းမြတ်တာမှာအခိုက်အတန့်မှာအမားတွေနဲ့ဆွတ်ဆွဲအနိုင်ယူသွားပေမဲ့တစ်ချိန်မှာပြန်လဲအနိုင်ရရှိတတ်တာဓမ္မတာတစ်ခုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့စွန်းနူဝဲအတွက်ကိုအီးမေးလ်နဲ့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်ထောင်စုကမောင်တသနာပေးစာလည်းရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးဒပိုင်းတစားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်ပမြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးကိုခက်ခက်ခဲခဲတည်ဆောက်နေရတဲ့အစိုးရရဲ့ပကတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စေတနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အဆင်ပြေချောမွေ့နိုင်ပေမဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြေးလွှမ်းနေတဲ့လူအုပ်ကြီးကိုကြည်ပြီးစာအုပ်ကြီးတွေကစံနှုန်းတွေနဲ့တစ်ဖက်သက်အော်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့တော့ကာလအပိုင်းခြားတစ်ခုထိဆက်ဆံရေးတွေစိုးဝါနေဦးမှာတော့အမှန်ပါအထူးသဖြင့်ကုလသမဂ္ဂ EU OIC American Britain အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြဿနာကိုဖြေရှင်းဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ဘဲကမ္ဘာတဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တွန်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရလောက်အောင်အရှေ့အလယ်ပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတစ်ဖက်ဆောင်တဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကာလာပိုင်းခြားတစ်ခုအထိရပ်တန့်ကောင်းရပ်တန့်နေနိုင်တယ်လို့ယူဆမိပါတယ်
ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆိုတော့ကျွန်တော်လဲစောစောကဟိုဆရာဦးတင်းတန်းပြောထောက်ပြသွားတဲ့ကိစ္စတခုကိုပြောချင်ပါတယ်ဟိုတကယ်တော့ကျွန်တော်တို့ကဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဲဆိုပေမဲ့လည်းတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီသတင်းကြွလာပြင်းနေရရွှေကုံဖျားမှာဒီငုံရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီအမျိုးသားရေးဝါဒီဆိုတဲ့လူတွေနဲ့ဒီတန်ကတော့တချို့ကမောင်းထုတ်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာတန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့သိနိုင်ကြားနိုင်တယ်အခုကိုပဲသိနေကြပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းလာအောင်လုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေရောဘလို့တားဆီးတယ်လေဆရာဦးတဲ့ဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စတလောက်ထိဟိုဆိုးဝါးထားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာ ဒီတလွဲအသုံးချပြီးတော့တလွဲကောင်းစဉ်နဲ့အာကိုပဲအကျိုးစီးပွားအတွက်ဆောင်ရွက်ခဲ့ကြလို့မဆိုးတင်တာလေပိုဆိုးသွားတဲ့အခြေခံကနေကျွန်တော်တို့တွေ့ရတာပါအခုလည်းပဲအဲ့ဒီဟာတွေဆက်ဖြစ်နေတယ်အဲမကြခင်ဒီလေဖြစ်ကောင်းဖြစ်အောင်မခင်ဗျာဒါလည်းအတွက်ကိုစိတ်မကောင်းစရာကံမကောင်းတဲ့ဖြစ်ပါအဲ့တော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောတာဝန်ရှိတဲ့အဖွဲ့အစည်းတွေကပါအမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့အထိမ့်သိမ်းဖို့တော့တည်တည်ချာချာလိုတယ်မဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတရားခဏနေဟာကျွန်တော်တို့ပြည်တော်မှာဒင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးသိန်းတန်းဦးရောဆရာဟိုခုလိုပေါ်လေနိုင်ငံတကာမှာဟိုအမြင်ဆောင်စီမဲ့ကိစ္စမျိုးတွေကိုဟိုဘလူးဟန်တာတင်တယ်လို့ယူဆလဲဆရာ
ဆိုတရားဥပဒေစိုးမှုကြီးကအရေးကြီးတယ်ဗျာဒီအချိန်မှာဒါတွေကသိရင်ခံလို့မရဘူးဆရာဦးသိန်းစွေပြောတယ်လို့ဒီထဲမှာမိစ္ဆာအင်အားစုတွေကအမျိုးသားလူမျိုးစုအဖွဲ့ချုပ်ရဲ့အစိုးရလက်ထက်မှာအတိုင်းပြည်မတည်ငြိမ်ပါဘူးလို့တက်တည်ပြချင်းနေတယ်လို့ရှိတယ်မတည်ငြိမ်အောင်လည်းတပင်ဖန်တီးနေတယ်ဟုတ်ကဲ့မကွေးမှာကျွန်တော်တို့ပေါ့အဲ့တော့ဒလူဟာမျိုးတွေကလိုက်ပြီးတော့အမုံတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစေ့ချနေတယ်ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာဟိုတရားဥပဒေနဲ့အညီပြတ်ပြတ်သားသားတိုင်းခုနဆရာပြောသလိုပဲအမျိုးသားကျိုးစီးပွားအကျိုးကိုကြီးစုပြီးတော့ကျွန်တော်တို့တားလိုက်နေကြဒီလူတွေကအခုတိုင်းပြည်တစ်မျိုးသားလုံးရင်ဆိုင်ကြုံတွေ့နေရတဲ့မျိုးသားကြီးအခက်အခဲကြီးကိုဒါ NLD စုရရဲ့အကြတဲ့လို့တို့ထင်တာမဟုတ်ဘူးတိုင်းပြည်ကအမတန်ကြည့်မာတဲ့အန်ရဲ့ပေါ်မှာကျွန်တော်တို့ကြားရောက်နေပြီကျွန်တော်ပြောခြင်
းဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးဒေါက်တာတင့်ဆွေကိုစီရီသူနဲ့အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေရေးသားပေးပို့ရတဲ့သူတွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါတနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချက်ကိုမှတ်ရေးတင်တာကြော်ကြေညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲ့သဘာဝတမိုင်းပြတိုင်းနားမှာလူတယောက်ကကားနဲ့ platform လူသွားလမ်းမပေါ်တက်မောင်းပြီးတော့ဝင်တိုက်ခဲ့လို့လမ်းသွားလမ်းလာတွေတန်ရာရခဲ့ပြီးတော့အဲ့ဒီလူကိုတော့အခုရဲကဖမ်းဆီးထားပြီဖြစ်ပါတယ်။တန်ရာတွေကတေလောက်တဲ့တန်ရာတွေမဟုတ်ဘူးလို့လန်ဒန်ကလာတဲ့သတင်းတွေရသိရပါတယ်။ရေမောင်းကဘလို့ရည်ရွယ်ချက်နဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ရဲတပ်ဖွဲ့ကဆိုပါတယ်။လန်ဒန်မြို့အနောက်ဖက်ကြီး South Kensington အရက်မှာဒီဖြစ်ပွားခဲ့တဲ့အခုကားတိုက်မှုနဲ့ပတ်သက်ပြီးတော့ရဲတွေကတော့အစုံစမ်းစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ပြုလုပ်နိုင်ပြီဖြစ်ပါတယ်။အမေရိကန်တောင်ပိုင်းကရီဘီယံပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနှိပ်ထားအခုခါမှာဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနာယီကိုမိုင်80နှုန်းနဲ့မက္ကဆီကိုပင်လယ်ကွေ့ကိုဥတီပြီးရွေရှားနေတယ်လို့အမေရိကန်မြို့သားဟာရီကိန်းဌာနကပြောပါတယ်။မုန်တိုင်းကဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာနိုင်တာပါ။အမေရိကန်တောင်ပိုင်းလူအီဇီယားနာပြည်နယ်ညူးအော်လင်းစ်မြို့မှာစနေညကနေပြီးတော့တင်းငွေမနဲ့အထိညမထွက်ရအမိန့်ထုတ်ပြန်ထားတယ်လို့မြို့တော်ဝင်မစ်လောင်ဒရီယာကပြောပါတယ်။ဒီပြည်နယ်အပြင်အမေရိကန်ပြည်အောင်စုဒီအဲလာဘားမားပြည်နယ်ဖလော်ရီဒါနဲ့မစ်ဆစ်ဆီပီပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့အမေရိကန်ပင်လယ်ကွေ့မြောက်ချမ်းကန်ယူနဲ့တချို့အပိုင်းတွေမှာတော့ဟာရီကိန်းမုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ပဲ့တင်းတိုက်တုံးကြီးပြစ်လွှတ်မှုကိုလာမယ့်ရက်ပိုင်းတွေမှာလှုပ်လာနိုင်မယ်ရှိတယ်လို့အမေရိကန်အစိုးရနဲ့လေ့လာခဲ့သူတချို့ကပြောပါတယ်။လာမယ့်အောက်တိုဘာ9ရက်နေ့ဟာမြောက်ကိုရီးယား2006ခုနှစ်ကပထမဆုံးနျူကလ িয়ার စမ်းသပ်မှုပြုလုပ်ခဲ့တဲ့ဆက်တနစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးတော့10ရက်နေ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလို့သမားပါတီတည်ထောင်တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့တဲ့ရိုဟင်ဂျာအစွန်းရောက်တပုံဖွဲ့အာဆာကဒီကနေ့စနေနေ့မှာသူတို့အဆင်သင့်ပါပဲလို့ပြောကြားသွားပါတယ်။ရိုဟင်ဂျာတပုံဖွဲ့တွေကငြင်းငြင်းရဲ့အတွက်မြန်မာအစိုးရဘက်ကလှုံ့ဆော်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းအဆင်သင့်မယ်လို့တုံ့ပြန်ပြောသွားတာဖြစ်ပါတယ်ရှင
်။သတင်းတင်ချက်ကိုမှအေးတနာကြော်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.